မြန်မာမှာလူသိန်းချီရေပြီးကြောင်ရေဖေးကြောင်ပြောင်းရွှေ့နေရချိန်မှာအမေရိကန်ကလည်းကူညီဖို့ပြောလိုက်ပါတယ်မြန်မာနိုင်ငံအပါအာရှတဝန်ဒီယာဂီမုန်တိုင်းတိုက်ဖုံးကြောင်လူတွေသေဆုံးနေရတာအတွက်ဝမ်းနည်းမိပြီးလိုအပ်တဲ့အကူအညီတွေပေးဖို့အသင့်ရှိနေတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်ကပြောလိုက်တာပါအဲအပြင်ယာဂီမုန်တိုင်းကြောင့်ဗီယက်နမ်မှာလူများပြားသေဆုံးခဲ့ရတာကိုဝမ်းနည်းချေကွဲမိပြီးအကူအညီတွေပေးသွားမယ်လို့မနစ်စက်တင်ဘာ12ရက်နေ့ရက်စွဲနဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးကျင်းကြက်ထုတ်ပြန်ခဲ့တာပါဗီယက်နမ်နဲ့တရုတ်ပြင်ဒီမုန်တိုင်းကြီးအကြောင်းထိုင်းလာအိုစ်မြန်မာဖိလစ်ပိုင်မှာလည်းရေကြီးကျယ်လွှမ်းပြီးသေဆုံးထိခိုက်ရတာအတွက်စိတ်မကောင်းဘူးလို့ဒီကျင်းကြက်ထဲမှာဖော်ပြထားခြင်းမြန်မာမှာလည်းလူနှစ်သိန်းကျော်ရွှေ့ပြောင်းနေရပါတယ်ပဲခူးနဲ့မန္တလေးတိုင်းနောက်ရှမ်းနဲ့ကရင်ပြည်နယ်နေပြည်တော်အပါအဝင်တိုင်းနယ်ပြည်နယ်ခုနှစ်ခုက34မြို့နယ်မှာရေကြီးနေပြီးအနည်းဆုံး33သေဆုံးခဲ့ကအင်ဂျီ4000ကျော်နဲ့လူပေါင်း23,000ကျော်ရွှေ့ထားရတယ်လို့စစ်ကောင်စီပြောခွင့်ရကပြောပါတယ်။ဒါပေမဲ့ရေပေးကြောင့်လူအသေးပြောက်အရေးအတွက်စင်းဟာစစ်ကောင်စီဘက်ကတရားဝင်ထုတ်ပြန်တဲ့စည်ရင်တွေထက်အများကြီးပိုများနိုင်ပြီးရာနဲ့ချီထိရှိနိုင်တယ်လို့ဒေသခံတွေကစိုးရင်တကြီးခံမနေကြပါတယ်။ဒါအပြင်ရန်ကုန်မနီလန်းပါဝင်ကာလမီယက်ထားလို့တချို့ရေလွှမ်းနေလို့အသွာလာပြတ်တောက်နေတယ်လို့တရားတွေကြိုးပြက်ပြီးစိုက်ခွင်းတွေလည်းရေလွှမ်းမှုနေပါတယ်။လူတရကျော်ရေမြုပ်တဲ့နေရာတွေမှာရေပိဒုက္ခသည်တွေဟာအင်ခေါမိုးတွေသစ်ပင်အမြင်ပေါ်တွေတက်ပြီးကယ်ဆယ်ရေးတွေကိုစောင့်ကြည့်နေရပါတယ်ဒီရေလွှမ်းမှုတွေကြောင့်ရေလွှမ်းမှုတွေကြောင့်လက်နက်ကင်ပဋိပက္ခတွေကြားစစ်ပေးရှောင်နေရတဲ့ဒုက္ခသည်စခန်းတွေမှာလည်းရေကြီးမြေပြိုတာတွေခံစားနေရပါတယ်ခင်ဗျာ